ီပိုင်းမှာတော့ကိုဗစ် -19 ကူးစက်ခံရရင်နေအိမ်မှာဘယ်လိုပြုစုဆောင်ရှောက်ရမယ်ဆိုတာကိုမျှဝေပေးခြင်းပါတယ်ကိုဗစ်မကူးစက်အောင်ကာကွယ်ရေးနည်းလမ်းတွေကိုလည်းလိုက်နာတယ်ကိုဗစ် -19 ကာကွယ်ဆေးလည်းထိုးထားပြီးပြီမယ်အကြောင်းမျိုးမျိုးကြောင့်မိမိကိုယ်တိုင်ဒါမှမဟုတ်အတူနေသူတွေမှာကိုဗစ် -19 ဖြစ်ပွားတယ်လို့သံသယရှိတာဒါမှမဟုတ်တာမန်နဲ့အလယ်အလတ်အဆင့်ရှိတဲ့ယောဂလက္ခဏာတွေခံစားရရင်အခုပြောပြမယ့်အချက်တွေကိုလှုပ်ဆောင်သင့်ပါတယ်ကိုဗစ် -19 ယောဂလက္ခဏာစပြီးခံစားရတဲ့နေ့ကနေအနည်းဆုံး9ရက်ကနေ10ရက်ထိအခြားသူများနဲ့မထီတွေ့ပဲတိချနေထိုင်ဖို့အကြံပြုချင်ပါတယ်။ကိုဗစ်ရဲ့အစောပိုင်းကာလတွေတုန်းကတော့ယောဂလက္ခဏာစပြီးခံစားရတဲ့နေ့ကနေ14ရက်တိချနေထိုင်ဖို့ပြောထားပြီးမယ်။လေးလာတွေ့ရှိချက်တွေအရနောက်ပိုင်းမှာတော့တိချနေထိုင်ရမယ့်ကာလကိုရှင်းချထားတာဖြစ်ပါတယ်။အိမ်မှာတိသန့်အခန်းရှိရင်တသက်ခွဲနေပါမယ်။ဒါမှမဟုတ်အိမ်မှာရှိတဲ့လေဝင်လေထွက်ကောင်းတဲ့နေရာမှာတီချခွဲနေပါမယ်။အခန်းတွင်းမှာတခြားသူတွေနဲ့အတူတူရှိနေရင်ပါးစပ်နှကောင်းစည်းကိုလုံခြုံစွာဝတ်ဆင်ပါမယ်။လက္ခဏာရှိသူရဲ့မိသားစုဝင်ဒါမှမဟုတ်လက္ခဏာရှိသူနဲ့ထိတွေ့ထားသူတွေမှာလက္ခဏာမပြသေးပေမယ့်အနည်းဆုံးတော့တီချ၅ရက်နေထိုင်ပါမယ်။တီချနေထိုင်တဲ့ရက်တွေအတွင်းမှာကိုဗစ်လက္ခဏာပေါ်လာရင်အရှိမပြောထားတဲ့အတိုင်းလက္ခဏာပေါ်လာတဲ့နေ့ကနေ9ရက်ကနေ10ရက်အထိတိချနေထိုင်ရပါမယ်။ COVID-19 ယောဂါပိုးရှိမရှိဒီပြုစစ်ဆေးလို့ရတဲ့ဝန်ဆောင်မှုတွေရှိရင်စစ်ဆေးပါမယ်။တကယ်လို့အမြန်စစ်ဆန်းသက်ကြိယာ RDT နဲ့စစ်ဆေးပြီးတော့ပိုးမရှိလို့ဖြေပြနေပြီမယ်။ယောဂလက္ခဏာတွေရှိခဲ့ရင်တော့တိချနေထိုင်ခြင်းကိုဆက်လက်လုပ်ဆောင်ပေးဖို့လိုပါတယ်။တိချနေတဲ့အတောအတွင်းမှာပြင်းထန်ယောဂလက္ခဏာတွေခံစားလာရရင်ကျန်းမာရေးဆောင်ရှောက်မှုပေးသူတန်းချက်ချင်းအကူအညီတောင်းပြီးတော့ကုသမှုခံယူရပါမယ်။ကိုဗစ်လက္ခဏာခံစားနေရသူတွေကကောင်းကောင်းနားယူဖို့အေးဝအောင်အိပ်ဖို့အာဟာရပြည့်အောင်စားသုံးဖို့လည်းအရေးကြီးပါတယ်။အစာအစုသုံးစုမှပါတဲ့အစာအစာမျိုးမျိုးကိုနေ့စဉ်စားတဲ့အနက်တိုင်းမှာတတ်နိုင်သလောက်ပါအောင်စားပြရပါမယ်။အစာအစုသုံးစုကတော့ဆန်၊ဂျုံ၊ပြောင်း၊အာလူ၊စီအစာရှိတဲ့အင်အားဖြစ်စေတဲ့အရာတွေ၊ဟင်းသီးဟိရွက်၊တတိဝလန်လိုယောဂကာကွယ်စေမယ့်အစာတွေ၊အသားငါးပဲမျိုးမျိုး၊နှုတ်ဥအစိအစံစတဲ့ခန္ဓာကိုယ်ကြီးထောက်ဖွံ့ဖြိုးစေတဲ့အစာအစာတွေဖြစ်ပါတယ်။အစာချိန်ညက်လွယ်စေဖို့အစာပြော့ပြော့ကိုမကြာခဏတစ်နေ့လျှင်6ချိန်စားသုံးပေးရပါမယ်။ရေ၊လက်ဆက်တဲ့အသီးဖျော်ရေ၊အသားအယိုးပြုတ်ရေ၊ဟင်းချိုရေ၊ထမင်းရေဓာရီကိုလည်းတောက်ရပါမယ်။ချွေးထွက်များတာ၊ဝမ်းရှော်ဝမ်းပြတ်တာတွေဖြစ်ခဲ့လို့ရှိရင်တစားရေတောက်လို့ရပါတယ်။အစီ၊အချိုး၊အငံနဲ့ဝမ်းနုလည်တဲ့အစာတွေကိုတော့ချင်းချင်းစားသုံးပေးရပါမယ်။ဖျားခဲ့လို့ရှိရင်သာမိုမီတာသုံးပြီးတော့ကိုယ်အပူချိန်တိုင်းပါမယ်။ပုံမှန်ကိုယ်အပူချိန်က 98.6 ဒီဂရီဖာရင်ဟိုက်ရှိပါတယ်။အဖျားငွေငွေရှိတဲ့ဆိုတာကတော့ 99.5 ကနေ 100.3 ဒီဂရီဖာရင်ဟိုက်ဖြစ်ပြီးတော့စိုးရိမ်စရာမရှိပါဘူး။သွေးခုန်နှုန်းတိုင်းပေးဖို့လိုပါတယ်။ပုံမှန်သွေးခုန်နှုန်းကတော့တစ်မိနစ်မှာအချိန်60ရာနေ100ကျားဖြစ်ပါတယ်။အဖျားရှိရင်တော့သွေးခုန်နှုန်းမြန်နိုင်ပါတယ်။သွေးရင်းအောက်ဆီဂျင်ပျော်ဝင်မှုပမာဏကိုအောက်ဆီဂျင်တိုင်းကရိယာ pulse oximeter နဲ့စစ်ဆေးနိုင်ပါတယ်။ကျန်းမာရေးကောင်းသူတဦးမှာသွေးရင်းအောက်ဆီဂျင်ပမာဏက95ရာခိုင်နှုန်းနဲ့အထက်ရှိပါတယ်။တကယ်လို့အောက်ဆီဂျင်ပမာဏ95ရာခိုင်နှုန်းအောက်ကျသွားပါကကျန်းမာရေးဆောင်ရှောက်မှုပေးတဲ့သူနဲ့တိုင်ပင်ရပါမယ်။ကို့မှာသွေးတိုးယောဂစီးချိုယောဂအခန်းရှိရင်သွေးပောင်ချိန်နဲ့သွေးရင်းသကြားဓာတ်ကိုနေ့စဉ်တိုင်းရပါမယ်။